ကိုရီးယားနိုင်ငံဟာယခင်ကကြီးညာထားခဲ့တဲ့အတိုင်းမနေ့ဘုဒ္ဓနေ့ကဂျပန်နိုင်ငံကိုသူ့ရဲ့ကွန်တက်ဘက်အခွင့်အရေးပေးတဲ့နိုင်ငံစီဟွိုက်လစ်ထဲကနေပြတ်လိုက်ပါတယ်။ဂျပန်နိုင်ငံကိုဝိုက်လစ်ကထုတ်ပယ်တာကြောင့်တကိုရီးယားကုမ္ပဏီတွေဟာလုံခြုံရေးအရေးကြီးတဲ့ကုမ္ပဏီတွေကိုဂျပန်နိုင်ငံကိုတင်ပို့ရမှာအတိအပြည့်ရရှိဖို့5ရက်ကြာစောင့်ဆိုင်းရမှာဖြစ်ပါတယ်။အရင်က5ရက်သာစောင့်ဆိုင်းဖို့လိုအပ်ပါတယ်။အခုလိုတောင်ကိုရီးယားနိုင်ငံရဲ့ဆောင်ရွက်ချက်ဟာမကြာသေးခင်ရက်တပတ်တည်းအတွင်းကဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကို white list လို့ခေါ်တဲ့အယုံကြည်ရဆုံးကုန်သတ်နိုင်ငံများစီးနေကနေထုတ်ပယ်တာကိုတုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့အရေးယူမှုဟာတောင်ကိုရီးယားနိုင်ငံစီးပွားရေးအတွက်အရေးပါတဲ့ smartphone နဲ့တခြား electronic ပစ္စည်းတွေထုတ်လုပ်ရမှာအသုံးပြုတဲ့အရေးပါတဲ့အစီအမံနည်းပညာဆိုင်ရာကုန်ပစ္စည်းတွေတောင်ကိုရီးယားနိုင်ငံကိုတင်ပို့တာကိုကန့်သတ်ခဲ့တာဖြစ်ပါတယ်။ဂျပန်ရဲ့အစီအမံနည်းပညာကုန်ပစ္စည်းတင်ပို့မှုကန့်သတ်အရေးယူဆောင်ရွက်ချက်အပေါ်မတည်နှပ်တာကြောင့်တောင်ကိုရီးယားနိုင်ငံကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကိုလည်းတိုင်ကြားထားခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဂျပန်ကတောင်ကိုရီးယားနိုင်ငံကိုကျူးကျော်သိမ်းပိုက်ခဲ့တာနဲ့ဆက်နွယ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးအကြမ်းသေးခင်လာတွေအတွင်းနှစ်နိုင်ငံကြားအငင်းပွားမှုတွေရှိနေကြတာဖြစ်ပါတယ်ခင်ဗျာ။